သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှင်များယခုအထူးသတင်းတစ်ပုဒ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကကြော်ထုတ်အောင်ပါဆစ်ဒီဘွန်ဒိုင်းရှော့ပင်းစင်တာမှာလူအများပြားဓာတ်ဖြစ်ထိုးခံရစနီရှော့ပင်းစင်တာတခုမှာရဲများရဲ့ပြစ်ဒဏ်ချင်းမပြုမီဓာတ်ကင်ဆောင်ထားတဲ့အမျိုးသားတဦးဓာတ်ဖြင့်ထိုးပြီးနောက်လူ၅ဦးသေဆုံးကကလေးငယ်တူအပါဝင်ပြင်းထန်စွာဒဏ်ရာရရှိခဲ့ကြောင်းသိရှိရပါတယ်။ယနေ့စနေနေ့ညနေ 3:40 ခန့်မှာစနီမြို့ရှေ့ဘက်စင်ဂျေဘိုးရှိ Westfield Border Junction တို့အရေးပေါ်ဝန်ဆောင်မှုများကိုခေါ်ယူခဲ့ပြီးယာနဲ့ချီသောလူများကို shopping center ထဲမှထွက်ပြေးစေခဲ့သောတိုက်ခိုက်မှုတစ်ခုဖြစ်ပွားခဲ့ကြောင်းသတင်းများထွက်ပေါ်လာခဲ့ပါတယ်။ယူဆောင်ဝေးရဲတပ်ဖွဲ့ကယနေ့စနေနေ့ညနေပိုင်းမှာဓာတ်ဒဏ်ရာများဖြင့်လူ၅ဦးသေဆုံးခဲ့ပြီးကလေးငယ်တဦးပြင်းထန်စွာဒဏ်ရာရရှိခဲ့ကြောင်းအတည်ပြုပြောဆိုပါရယ်တိုက်ခိုက်သူသည်တဦးသည်လုံဆောင်ခဲ့ပြီးယခုအချိန်ချင်းချောက်မှုမရှိခဲ့ကြောင်းရဲတပ်ဖွဲ့မှဆက်လက်ပြောဆိုပါရယ် SPS Audio ရဲ့အီတလီစီစဉ်မှဒိုမီနီကိုဂျန်တယ်သည်အခင်းဖြစ်ပွားချိန်မှာဘွန်ဒိုင်းရှော့ပင်းစင်တာထဲမှရှိနေပါရယ်သူကယခုလိုပြောဆိုပါရယ်ဒီသနတ်တန်သုံးချက်ပြစ်ခတ်တန်ကိုကြားလိုက်ရတဲ့အချိန်မှာကျွန်တော်အဲ့ဒီမှာရှိနေခဲ့တယ်။နောက်ကျွန်တော်ချက်ချင်းအထိတ်တလန့်ဖြစ်သွားပြီးနောက်တော့ဆိုင်တွေပိတ်သွားတယ်။အဲ့ဒီနောက်မှာအလုံးကဥတီချက်မရှိလို့တတ်နိုင်သမျှခိုလုံခဲ့ကြတယ်။ကျွန်တော်တို့ကိုဘေးလွတ်ရရွှေ့ပြီးအပြင်ကိုထွက်သွားတာနဲ့ရဲတွေလူနာတင်ကားတွေနဲ့တခြားအရာတွေအများကြီးရှိနေတာကိုချက်ချင်းတွေ့လိုက်ရပါတယ်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ